အင်းစိန်ချင်းတောင်မှာဆေးဝါးကုသမှုခံယူနေရတဲ့ကိုဇော်လင်းထွန်းရဲ့ကျမ်းမာရေးအခြေအနေတွေကိုရှင်းနစ်ကြတာဝန်ယူစောင့်ရှောက်ပေးနေတဲ့ဦးသေးကအခုလိုရှင်းပြပါဗျာ။အဲ
ကိုဇော်လင်းထွန်းရဲ့နောက်ဆုံးကျမ်းမာရေးအခြေအနေကတော့ဒီတရနေ့9လ2011နှစ်ကအင်းစိန်ဆေးဝါးကြီးကိုကျွန်တော်တို့ခုတကမှာဘဲကင်စာတွေ့လို့အဲ့လိုအနေထားနေမှာတခါဆက်နေ9လ2011နှစ်မှာသင်္ကန်းကျောင်းစာပြဆေးဝါးကြီးကိုအဲအဲ့တခါရနေပို့ဆောင်ပေါ်ထမှန်စစ်ဆေးပါတယ်အဲ့ဒီမှာတော့အဲဒီအစာရင်ကျင်းစာလို့ယူဆဝယ်ရတယ်ဒီထမှန်တွေးရှိရပါတယ်အဲ့တော့တာဝန်ကျဆောင်ဝင်ကြီးရပြောသားချက်အရာတော့6လခန့်သာအသက်ရှင်တော့မယ်ဟိုဟာကျွန်တော်သိရပါတယ
်ကိုဇော်လင်းထွန်းနဲ့ဦးထရက်သားကိုနန္ဒာဆက်အောင်တို့ဟာ2003ခုနှစ်ကထောင်တန်းအနည်း20စီအတူကြခံခဲ့ရသူတွေဖြစ်ပါတယ်ကိုဇော်လင်းထွန်းမှာမိခင်တဦးသာရှိပြီးကျမကြီးမကောင်းတဲ့အတွက်ထောင်ကြစဉ်ကတည်းကအဆက်အသွယ်မရခဲ့ဘူးလို့သိရပါတယ်။ပြီးခဲ့တဲ့အပတ်အတွင်းကမှသားဖြစ်သူအကြောင်းမိခင်ကကြားသိတဲ့အတွက်လာရောက်တွေ့ဆုံနိုင်တယ်လို့သိရပါတယ်။အ
ဲစောပိုင်းကတော့ကျွန်တော်အဆက်အသွယ်လုပ်ကြည့်ပါဦးလားမရဘူး။အဲနောက်ဆုံးအဆက်အသွယ်ကတော့ကျွန်တော်တို့ဒီမီဒီယာမှာကိုဇော်လင်းထွန်းအကြောင်းနဲ့ပတ်သက်လို့ဟိုသတင်းထုတ်ပြန်လိုက်တဲ့အခါမှာသူတို့လည်းသူတို့နားထောင်အားနေပါသတင်းကြားပေါ်အဲပြီးခဲ့တဲ့ရခိုင်ဒီဘက်ကပဲကျွန်တော်တို့ဟိုလိုက်လာပါတယ်တော့ကိုဇော်လင်းတို့အင်းစိန်ဆေးလုံကြီးဆုတ်ခါမှာပဲလာအောင်တွေးပါပါတယ်ဒါပေမဲ့သူ့အမေကလည်းအသက်90လောက်ကျော်နေပြီနှလုံးအဲတွေးတို့ရောကလည်းရှိတဲ့ခါကျချင်းကျမကြီးမကောင်းတော့လိုက်လာတော့နောက်ထပ်မတွေးနိုင်ဘူးပေါ့လေအဲသူကလည်းလေနှခါလည်းဖြတ်ဖို့ရတယ
်ကိုဇော်လင်းထွန်းဟာပြီးခဲ့တဲ့အပတ်အတွင်းကသူမသေးခင်နိုင်ငံရေးအကျဉ်းသားတွေလွမြောက်စေခြင်းနဲ့အတွေ့သမရထံလူငယ်ချမ်းသာခွင့်ပေးဖို့တင်ပြခဲ့တယ်လို့ဦးသေးကပြောပါတယ
်ကိုဇော်လင်းထွန်းကလည်းဒီသူလုံရင်ချမ်းသာဝင်ပြရဖို့သူတင်ရတဲ့ဆိုတဲ့အတွက်ကျွန်တော်တို့စာရေးသားပြုစုဖို့ကျွန်တော်တို့ဟိုတင်ဖို့ကြိုးစားပါတယ်ကြိုးစားပေမဲ့တက်ဆိုင်ရာရတက်ဖို့ရဲ့နဲ့ဆောင်ဝန်ကြရဲ့အရာရှိရာဖွင့်မပေးဘူးသူ့ကာယကံရှင်လက်မှတ်ထိုးဖို့ခွင့်ပြုချက်များရှိပါဘူးသူကဒါသူ့ရဲ့ခွင့်ပြုချက်နဲ့အုတ်ထင်းသူဦးထင်းနေတဲ့တာဝန်ယူဖို့ကျွန်တော်တို့၉ရက်နေ့ကကိုဇော်လင်းထွန်းရဲ့ဌာနအရာသူလုံရင်ချမ်းသာဝင်ပြရဖို့သူမသေးဆုံးမှာဒီထုတ်ပြန်မိဖို့တင်ခဲ့ပါတယ်ဒါကျွန်တော်လက်မှတ်ရေးထိုးပဲအဲ့လိုတင်တဲ့အခါမှာလည်းသူတယောက်လွတ်မြောက်ရေးမဟုတ်ပါဘူးသူ့ရဲ့နောက်ဆုံးဆန္ဒကသူမတည်ဆုံးခင်မှာနိုင်ငံရေးအကျဉ်းသားတွေအားလုံးပေါ့လေအထွေလူငယ်ချမ်းသာမတဲ့အကူနိုင်ငံတော်သမ္မတကထုတ်ပြန်ပြီးဖို့သူ့ရဲ့ဆန္ဒအရာတင်ပြတာဖြစ်ပါတယ်အဲပြီးခဲ့တဲ့ဒီ15ရက်နေ့ကတော့သူ့အမေလက်မှတ်ထိုးပေးထားတဲ့အထွေလူငယ်ချမ်းသာမတဲ့အကူဒီကားဖြစ်သူမောင်ဇော်လင်းထွန်းအတွက်တင်ပြတာကိုသက်ဆိုင်ရာအင်းစိန်ဘူချင်းထောင်ကိုကျွန်တော်တို့ပြေဖို့ဖြစ်ပါတယ်
ဒီကနေ့မြန်မာပြည်မှာနိုင်ငံရေးအပြောင်းအလဲတွေစပ်ပြင်ဖြစ်ပေါ်နေပြီဖြစ်တဲ့အတွက်ဒီအပြောင်းအလဲကိုကိုဇော်လင်းထွန်းမသေးခင်ခံစားသွားစေချင်တာကြောင့်ကိုဇော်လင်းထွန်းကိုအမြန်လှုပ်ပေးဖို့တောင်းဆိုပါကြောင်းအုတ်ထင်းသူဦးထေးကပြောပါတယ်အ
ခုနိုင်ငံတော်ကလည်းဒီဒီလူ့လွတ်တော်မှာထွေလွန်ရင်းချမ်းသာခွင့်နဲ့ပတ်သက်လို့အဆိုတရဖို့သူတို့လွတ်တော်ဥက္ကဋ္ဌကိုယ်တိုင်ကနိုင်ငံတော်သမရာကြီးကိုပြေဖို့ကြီးလည်းဖြစ်ပါတယ်လက်ရှိမှာလည်းဒီမူဒီလူလူကောင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့နိုင်ငံတော်သမားယူသိမ့်စင်တော့လည်းတွေ့ဆုံပြီးအပြောင်းလဲတွေရာလည်းစတင်နေပြီလို့ကျွန်တော်ယူဆရတဲ့ငြိမ်းချတာဘွင်တရားကမကြမီထုတ်ပြန်တော့မလို့ကျွန်တော်ပြောလဲပါတယ်။သို့တော်လည်းထောင်ထဲရောက်နေတဲ့အခုဒီနိုင်ငံတကျသူလောက်ကမှုအကျဉ်းသားကိုဇော်လင်းထွန်းကတော့ဒီသူ့ရဲ့ကျမကြီးရှင်တွေကတနေ့တခြားဆိုးရနေတဲ့ခါကျတော့သူ့ရဲ့လက်ချင်တာမှုကဒီ6လမှခံမလား။နောက်တစ်ပိုင်းကကျွန်တော်တို့လက်တွေ့ကိုနိစမှုရာတိရတော့သုံးလားလောက်ပဲခံတော့မလို့တိရတဲ့ခါမှာကျွန်တော်တို့ကတော့ဘာဖြစ်ဖြစ်မသေးခင်မှာသူ့မိသားစုနဲ့သူနဲ့အတူတကွအရင်တော်ပြင်မှာလောလောလနောင်ဆေးဝါးကုသရင်ဖြေခြင်းတာပေါ့ဗျာဘာဖြစ်ဖြစ်ဒီနေ့လက်ရှိအပြောင်းအလဲရဲ့ခါစားခွင့်ကိုနိုင်ငံရေးအကျဉ်းသားတို့ဖြစ်တဲ့ကိုစော်လင်းထွန်းအနေနဲ့လည်းခါစားစီရင်တော့ပေါ့ဗျာ
လွတ်တော်မှာနိုင်ငံရေးအကျဉ်းသားလှုပ်ပေးဖို့တင်သွင်းခဲ့တဲ့သင်္ကန်းကျွန်းလွတ်တော်အမတ်ဦးသိန်းညွန့်ကတော့ကိုစော်လင်းထွန်းကိစ္စနဲ့ပတ်သက်ပြီးလူသားချင်းစာနာမှုအရာလွတ်ပေးတဲ့ကြောင်းနဲ့ပုံမှန်401အရာသမရမှာလုတ်ပိုင်ခွင့်ရှိတယ်လို့ပြောဆိုပါတယ
်ကျွန်တော်ဆိုတင်တဲ့အထဲမှာလည်းကျွန်တော်အဓိကခေါ်ပြတာကတစ်ခုရှိပါတယ်ယုံကြည်ချက်ကြောင့်ကိစ္စခါရတဲ့သူအားလုံးတော့အချင်းသာဒီလွတ်ပြီးတော့ဓိတာမှုတွေနဲ့ငြိမ်းချစွာပြန်လည်ပေါင်းစည်းရကျွန်တော်ရဲ့အဓိကတော့ဒါကျွန်တော်ရက်ခဲ့ရက်တည်ချက်ပဲဒီအားအဲ့ဒီရက်တည်ချက်အရာပဲဖြစ်ဖြစ်လူသားချင်းတွေပဲဖြစ်ဖြစ်တော့ကျွန်တော်တို့ဒီဒီလိုချိန်မျိုးမှာကံလို့ပြည့်စင်တယ်ဆိုတာဟောဒါဟိုလူတိုင်းရဲ့ခန္ဓာမှုအရာကိုလေလုံးဝလုံးထိုက်တဲ့ဒီရင်ခုနကျွန်တော်ပြောပြတာပြည့်မှုရဲ့အကျိုးကိုပုံမှန်400မှာဟောဒါသမရာကြီးကိတံကိုတက်တာဝင်ရှော့ပေါ့ခွင့်ပြောင်းလဲခွင့်ရ
ကိုဇော်လင်းထွန်းမသေးဆုံးမြအမြန်လှုပ်ပေးဖို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AABB ကလည်းတောင်းဆိုလိုက်ပြီးကိုဇော်လင်းထွန်းလိုပဲကျန်းမာရေးမကောင်းတဲ့နိုင်ငံရေးအကျဉ်းသား146ဦးအချင်းနောက်တွင်မှရှိနေကြောင်းဒီကနေ့ပြောဆိုထားပါတယ်။